ကျမစုမမရှင်အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့စီစဉ်ပေးမှုနဲ့နေရပြန်လို့တဲ့ဂျော်ဒန်ရောက်မြန်မာအလုပ်သမားတွေမကြခင်မှာ rally flight နဲ့အင်ဂျန်ကြားရတော့မယ့်အကြောင်းနဲ့ကြံနေသေးတဲ့မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတင်ပြပေးကြပါမယ်COVID-19 ကပ္ပကံရောဂါရိုက်ခတ်မှုကြောင့်နိုင်ငံတကာမှာစီးပွားရေးတွေထိခိုက်ပြီးလုပ်ငန်းတွေတချို့ရပ်နားလိုက်ရတဲ့အချိန်မှာတော့ပြည်ပရောက်မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ဒုက္ခရောက်ကြရပြီးမြန်မာပြည်ကိုအမြန်ဆုံးပြန်ခေါ်ပေးဖို့တောင်းဆိုနေကြတာပါအထူးသဖြင့်ဂျော်ဒန်ရောက်မြန်မာအလုပ်သမားတွေအတွက်တော့ဂျော်ဒန်နိုင်ငံနဲ့မြန်မာအစိုးရကြားတရားဝင်တန်တမာဆက်ဆံရေးမရှိတဲ့အတွက်သူတို့တွေမိခင်နိုင်ငံပြန်လာရေးအစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကစီစဉ်ဆောင်ရွက်ပေးခဲ့လို့အခုဆိုရင်တော့ပထမဆုံးအတုပ်အနေနဲ့စုစုပေါင်း140ဦးပြန်ခွင့်ရတော့မယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးကဇူလိုင်လ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ဒီပထမအတုပ်ထဲမှာကိုဝင်ဆောင်မိခင်နေနဲ့ရင်ဝင်ပိုက်ကလေးတွေကိုဦးစားပေးထည့်သွင်းထားပြီးနောက်ထပ်ကြံတဲ့အလုပ်သမားတွေပြန်ခွင့်ရမယ့်အခြေအနေကိုတော့ကမဲရန်ဗီကာအထည်ချုပ်ဆက်ယုံကအလုပ်သမားမမမို့ခိုင်ကရှင်းပြပါဗ
ျ။ပထမဆုံးအတော့ကဘယ်လိုလူမျိုးလဲဆိုတော့အခု September to carry ရဲ့ဒီဘက်ကနောက်ထပ် risk buy ရဲ့အဆက်ယုံနှစ်ယုံရဲ့ညီမတို့ဆက်ယုံကစားနေသမားတွေပေါ့။ဟိုဒီလိုရောက်တာ12လပိုင်းတို့10လပိုင်းတို့အဲ့လိုမျိုးလူမျိုးတွေကိုကကြတော့လူမှုဖလော်ရေးကြီးပေါ့နော်ညီမတို့အဲ့ဒီခလာကြီးဆိုတာလေ။ကိုကကြတော့မယူတော့ဘူးဆိုပြီးလက်မှတ်ထိုးလိုက်တဲ့လူမျိုးတွေအခုပထမဆုံးအတော့မှာပါသွားတယ်။ညီမတို့ကျတော့ဒီလူမှုကွန်ရက်ကြီးကိုညီမတို့ကနည်းနည်းများတယ်ပါတယ်အဲ့လိုဆိုတော့ညီမတို့ကစောက်ယူမယ်ဆိုတော့ဒါပေမဲ့နံပါတ်ဆေးလေးတစ်ခုဖက်လာပြီဆိုတော့ညီမတို့ကနည်းနည်းတော့အားရှိတာပါမယ်အရင်လိုမျိုးကြီးဟိုဘာမှမျှော်လင့်တဲ့မရှိတဲ့နယ်ကတော့ဒီဆိုင်ရပါရဆိုင်တော့နည်းနည်းတော့ပြေသာသွားတာပေါ့
အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကနိုင်ငံကူးလက်မှတ်ကိစ္စစံမာရေးဆိုင်ရာစောင့်ရရှောက်ရအချက်တွေကိုကူညီပေးနေသလိုသက်ဆိုင်ရာအလုံသမားဥပဒေနဲ့အညီချုပ်ဆိုထားတဲ့စာချုပ်ပါစီကံချက်တွေအတိုင်းအလုံသမားတွေရဲ့ရပိုင်ခွင့်အတွက်အလုံရှင်အလုံသမားပြည်လဲအောင်ညှိနှိုင်းကြဖို့တိုက်တွန်းထားပါတယ်ဒီပုံမှာတော့ကြံခဲ့တဲ့အလုံသမားတွေဘက်ကဂျော်ဒန်ဆိုရစီကရဖို့မျှော်လင့်ဆောင်ဆိုင်နေကြပါတယ်လို့ခမဲတဲ့ဗီကာအထည်ချုပ်ဆက်ယုံကလုတ်တက်ရစ်အလုံသမားတူဖြစ်တဲ့မတ်ပူပူကပြောပြပါတယ
်ဗိုက်ကြီးတဲ့နှစ်ယောက်ကနှစ်ကြီးသမားအဲ့နှစ်ယောက်ပဲပါတယ်လူမှုကူလွန်ရေးကြီးတွေမယူပါဘူးဆိုတဲ့ဟာကိုသူကအစာချုပ်နဲ့လက်မှတ်ထိုးခိုင်းကလေးတွေကပြင်ကျင်စောတဲ့ပုံတော့ကျန်တဲ့ပြောဆိုပြီးတော့စာချုပ်ကိုအမှလက်မှတ်ထိုးထားကြတယ်အဲ့ဒါကြတော့ဒီကိုယ့်ရဲ့ရပိုင်ခွင့်နဲ့တခုမှမရတော့ဘူးအဲ့လိုမျိုးညီမတွေကအရေးကြောက်ပြီးတော့ထိုးကြတယ်အများကြီးပဲအရောက်တရာတော့အဲ့ဒါမှညီမတို့ကမပါဘူးညီမတို့ကကြတော့ပြင်မဲ့စင်းဖောက်မဲ့ပြရတယ်ဒီခါလာချင်းယူမဲ့ဆိုတဲ့ဟာကိုသူတို့ပြောပြတာတော့ညီမတို့ကအဲ့ဒီအဲမှာမပါဘူးသူတရားဆက်ယုံနေတာအဲ့လိုမျိုးပတ်စံတွေကိုပေးသင့်တဲ့ဟာပေးပြီးွားပဲအပြီးတော့မပေးရတယ်ဒီဆက်ယုံကပတ်စံနဲ့ပတ်သက်ပြီးလုံးဝကိုပေးဖို့မရှိဘူးအခုချိန်ကြီးလည်းညီမတို့အဲ့ပတ်စံကိုစောင့်နေတာလက်ထက်မှာတရားမှလည်းမရှိတော့ဘူးဒီပတ်စံတွေညီမတို့မရအောင်ဆိုတော့ပြောရအောင်အစိုးရကနေပြီးတော့မြန်မာနိုင်ငံအစိုးရကနေပြီးတော့ဒီပတ်စံတွေကလေးတွေရဲ့ပတ်စံရပ်ပိုင်ခွင့်မှလည်းပြောပေးရမယ်ပေါ့နော်ပေးမယ်လဲဆိုရင်ဟိုဘက်ကလည်းလာမခေါ်ဘူးလို့ပြောတယ်အဲ့လိုမျိုးပြောတော့ဒီဘက်ကအိစာညီမကောင်းဆောင်တယောက်ကပြောတယ်ပြန်ကြတာဟို50-50လို့ပြောတယ်ရှင်အခုဒါ50-50ဆိုမဲ့အခုသူတို့ကစာချုပ်နဲ့ကိုလက်မှတ်ထိုးခိုင်းတာသိလား
ကျန်းခဲ့တဲ့အလုပ်သမားတွေအတွက်တော့တစ်နှစ်သုံးနှစ်ထမင်းနဲ့ဟေလောင်းကအောင်ကျွေးဖို့စာချုပ်ကာလမပြည့်ခင်ပြန်ကျင်သူတွေရွန်ကျေးမပေးပဲပြန်ရဖို့ဖြစ်နိုင်ရင်လေးရင်လက်မှတ်ဖိုးပါစီစဉ်ပေးဖို့တွေကိုစက်ယုံနဲ့ညှိနှိုင်းပေးထားတယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကထုတ်ပြန်ထားပါတယ်အရင်တုန်းကတော့လုပ်ငန်းခွင်ရန်သားခံလိုက်ရတဲ့အလုပ်သမားတွေမှာဝင်ငွေကလည်းနေစဉ်မရှိတဲ့အတွက်စားနပ်ရိက္ခာအတွက်ပါအခက်အခဲဖြစ်ခဲ့ကြရပေမဲ့အခုတော့အဆင်ပြေစပြုလာပါပြီလို့မမမို့ခိုင်ကပြောပါတယ်ဒီ
နေ့ရဆိုရင်ဒီလိုပြောပုံစံမျိုးအခုဆိုစီလေးပါလို့လည်းပတ်ပါလာပါပြီစားချင်စရာလေးတော့ဖြစ်လာမှာဖြစ်နေရဟုတ်ကဲ့ခမင်းဆိုလည်းလိုတော့ယူလို့ရတယ်အခုလိုစီစဉ်ပေးတဲ့လည်းစိုက်အစိုးရဘက်ကလည်းအများကြီးကျေးဇူးတင်ပါတယ်လို့
လာနေချီအလုံးလက်မဲ့ဖြစ်ဝေဝေမရှိစားစရာနေစရာအခက်ခဲအတော်လေးကြက်တဲဖြစ်နေကြရချိန်မှာအခုလိုပြန်ခွင့်ရမယ့်အခြေအနေတစ်ခုပေါ်လာတဲ့အပေါ်မှာတော့အလုံသမားတွေဘက်ကဝမ်းသာနေကြတယ်လို့မတ်ပူပူကပြောပါတယ်
။ဘူပြန်ရတဲ့လူတွေလည်းအမားတို့ကိုလည်းကြောက်ကြပါတယ်အဲ့လိုအမားတို့တွေတောင်းတာနေမဟုတ်တော့သူတို့တွေပြန်ရတယ်ဆိုပြီးတော့ရန်ဝမ်းသာတယ်။ပြန်ကျေးဇူးတင်ပါတယ်အမားတို့လည်းကျေးဇူးတင်တယ်
။ဂျော်ဒန်နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ့်မြန်မာနိုင်ငံသားတွေအနေနဲ့အနည်းဆုံး passport တက်တာက6လကျပ်ရှိရမှာပါ။ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ကြရမယ့်မြန်မာတွေဟာလေယာဉ်ပြန်သန်းချိန်တစ်လျှောက်လုံးအစားအသောက်တည်ခင်းချိန်မှာအပ face mask နှာခေါင်းစည်းတွေတက်ဆင်ထားရမှာဖြစ်ပါတယ်။လေရင်လက်မှတ်ပြပစ္စည်းအပ်တဲ့အချိန်လေပေါ်တက်ချိန်မှာတော့အပူချိန်တိုင်းအချားရှိမရှိစစ်ဆေးပြီးအချားမရှိမှတင်ဆောင်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုပြန်ရောက်တယ်ဆိုလို့ရှိရင်လည်း community based facility quarantine 27ရက်နဲ့ home quarantine တိသက်ခွဲခြားနေရမယ့်9ရက်စတဲ့စည်းကမ်းချက်တွေကိုတိတိကျကျလိုက်တာဆောင်ရွက်ပေးဖို့ကိုလည်း Israel နိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကတိုက်တွန်းထားပါတယ်။ Jordan နိုင်ငံမှာတော့ COVID-19 ကံရောဂါကြောင့်လက်ရှိအခြေအထိသေဆုံးသူပေါင်း10ဦးထိရှိပြီးကူးစက်ခရယာသူပေါင်းက1169ဦးဝန်းကျင်အထိရှိနေပါတယ်ရှင်ကျမစုမမ